ကချင်လက်နက်ကိုင်အဖွဲ့ KIO နဲ့မြန်မာအစိုးရတို့ကြားသဘောတူညီမှုတွေရခဲ့တာအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်ကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံပြန်လည်သွေးစည်းရေးမှာပထမဆုံးခြေလှမ်းချက်ဖြစ်နေနှစ်နှစ်ကြာကြာတိုက်ပွဲတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်ထဲမှာကျင်းပတဲ့ပထမဦးဆုံးအကြိမ်၃ရက်ကြာဆွေးနွေးပွဲတွေနောက်ပိုင်းရလာတဲ့ရလတ်အတွက်ကြိုဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံလက်ထောက်ပြောခွင့်ရအက်ဒဝါဒိုဒူဘွေးကပြောကြားလိုက်ပါတယ
် Secretary General welcomed the agreement reached yesterday between the government of Myanmar and the Kachin Independence Organization after their first meeting inside Myanmar
မြန်မာအစိုးရနဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIU တို့ကြား2017ခုနှစ်ကစပြီးတိုက်ပွဲတွေဖြစ်ပွားလာခဲ့ရတာပထမဦးဆုံးမြန်မာပြည်တွင်းတွစ်ဆုံဆွေးနွေးမှုတွေကနေဒီကနေ့သဘောတူညီမှုတွေရလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကကြိုဆိုလိုက်ပါတယ်ဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးဗီဂျေနမ်ဘီယာဟာတရုတ်တရုံတာဝန်ခံနဲ့တခြားမြန်မာတိုင်းသားအဖွဲ့တွေကကိုယ်စားလှယ်များနဲ့အတူအကဲခတ်လေ့လာသူအဖြစ်တက်ရောက်နိုင်ခဲ့သလိုဒီဆွေးနွေးပွဲကနေစစ်မှန်တဲ့အမျိုးသားပြန်လည်သိမြင်ရေးအတွက်အခြေခံခြေလှမ်းတရအဖြစ်အချက်ခုနှစ်ချက်ပါသဘောတူညီမှုတွေရခဲ့တဲ့အထိတစ်ဖက်စလုံးမဆုံးမနစ်ကြိုးစားမှုနဲ့လှုပ်ရဲတဲ့သတိအတွက်ပါချီးကျူးလိုက်ပါတယ
်ကချင်ဒေသတွေမှာတိုက်ပွဲတွေတဖြည်းဖြည်းလျော့ပါလာစေဖို့နဲ့မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးရေရှည်တည်ထောင်စေဖို့အတွက်အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေလှုပ်လာနိုင်တဲ့အထိကုလသမဂ္ဂကရောအတွင်းမှုချုပ်ရဲ့အထူးအကြံပေးကပါကူညီထောက်ပံ့မှုတွေဆက်ပြီးပေးနိုင်မယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါတချိန်တည်းမှာပဲကချင်လက်နက်ကိုင်အဖွဲ့နဲ့မြန်မာအစိုးရတို့ကြားငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေအောင်အောင်မြင်မြင်ကျင်းပနိုင်တာအတွက်အမေရိကန်အစိုးရကလည်းကြိုးစားလိုက်ပါတယ်နှစ်ဖက်အပြစ်ခတ်ရစဲရေးကိုရှေ့ရှုတဲ့ခြေလှမ်းတွေလှမ်းဖို့တိုးတက်မှုရှိလာတာနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့သဘောတူညီမှုတွေရခဲ့တာအတွက်အမေရိကန်အစိုးရကကြိုးစားလိုက်ကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂျင်နီဖာဆာကီကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါအပြင်ရေရှည်တီးတဲ့နဲ့ငြင်းချင်းရအောင်နှစ်ဖက်စလုံးပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုကအားပေးနေသလိုအချိန်လေးကိုအနီးကပ်စောင့်ကြည့်နေမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲကချင်ပြည်နယ်မြစ်ကြီးနားမှာပြုလုပ်တဲ့၃ရက်ကြာဆွေးနွေးပွဲပြီးနောက်တစ်နေ့ဖြစ်တဲ့တောက်ကြန်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့လုပ်ငန်းကော်မတီကဝန်ကြီးဦးအောင်မင်းကကချင်လွတ်မြောက်ရေးအဖွဲ့ KIO ကိုမတရားအသိဉာဏ်ညှာထားတာကနေတပတ်အတွင်းမှာပဲပယ်ဖျက်ပေးမယ်လို့ပြောကြားခဲ့တယ်လို့ဒီလိုပယ်ဖျက်ပေးခရင်အစိုးရနဲ့ KIO ကြားနားလည်မှုတိစောက်ရမှာယုံကြည်မှုတွေပိုးပြီးရနိုင်တယ်လို့လည်းသုံးသပ်ကြပါတယ်